ချင်းပြည်နယ်မတူပီမြို့နယ်မှာစစ်ကောင်စီတပ်တွေအင်အားတိုးချဲ့နေတယ်လို့နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေပါတယ်။ညမထွက်ရမင်းကိုတင်းတင်းကြပ်ကြပ်လုပ်နေပြီးဒေသခံတချို့လည်းဖမ်းဆီးခံရပါတယ်။မတူပီမြို့နယ်ရဲ့လူခွင့်ချုပ်ဖောက်မှုတွေပိုဖြစ်လာမှာကိုချင်းလူခွင့်အဖွဲ့တွေကစိုးရိမ်နေကြပါတယ်။လီကျောင်းရန်ကုန်ကပို့လာတဲ့သတင်းကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ
။မတူပီမြို့နယ်မှာအင်အားတိုးချဲ့နေတဲ့စစ်ကောင်စီတပ်တွေဟာရွာရဲဝင်စစ်ဆေးတာနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်။မတ်လ24ရက်နေ့ကမတူပီမြို့နယ်9မိုင်လောက်ပဲဝေးတဲ့ဝေတူးရွာကိုဝင်ရောက်စစ်ဆေးစဉ်မှာဒေသခံရွာသား9ဦးကိုဖမ်းဆီးသွားတယ်လို့မတူပီမြို့ကန်တယောက်ကပြောပါတယ
်။9ယောက်ဖမ်းဆီးရဟုတ်တယ်။အဲ့တော့တယောက်ကတမောရေလုတ်သားတွေပါနော်။ထောက်ခံဆောင်မရလို့ဖမ်းနေတယ်။9ယောက်ကတော့ဝေတူးရွာရွာခံပေါ့။ဝေတူးရွာရွာခံကခဲရမီကျော်ပေါ့နော်။ဘူဘော့ဆိုင်လိမ့်နေဒီပေါ့။ဟောင်းဒီပေါ့နော်။သူမင်းတင်နေတယ်။နော်9ယောက်ကတော့ဖုန်းမှာ message စာပို့ကြတာလေ။သူတို့အချင်းချင်းနေတာပါ။သူကကြားတာတော့ညာဖက်မှာသူဆွေးထားကြတယ်လို့ပြောတယ
်။အင်အား100လောက်ရှိတဲ့စစ်ကောင်စီတပ်တွေဟာကြာတာပရင်းနေ့ကဝေတူးရွာကိုဝင်ပြီးတကောင်စင်းစစ်ဆေးတာလက်ကင်ဖုံစစ်ဆေးတာတွေလုပ်ခဲ့ပြီးရွာသား9ဦးကိုဖမ်းဆီးခေါ်ဆောင်သွားတာပါဖမ်းဆီးခံထားသူ9ယောက်ကိုမတူပီမြို့စစ်ဗျူဟာရုံးမှာချုပ်ထားတယ်လို့ဒေသခံတွေကပြောပါတယ်မတူပီမြို့ပေါ်မှာလည်းလုံခြုံရေးတွေတင်းကျပ်ထားတာကိုသူကအခုလို့ပြောပါတယ
်လူဆူရေးလူဆူရေးနေနေချက်တာသူရေးချက်တာပေါ့ကစီနေက6နာရီဒီမထွက်ဘူးည6နာရီဆန္ဒပြေမထွက်နဲ့ဆိုပြမှာဒီပဲချိန်ရပဲကျွန်တော်တို့လေ
ချင်းပြည်နယ်တောင်ပိုင်းမင်းတပ်ကနေမတူပီဘက်ကိုစစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်ဖြည့်လာလို့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြိုကြားကြိုကြားဖြစ်နေပါတယ်။တိုက်ပွဲအခြေအနေကိုမတူပီချင်းကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ်
။ကျွန်တော်တို့မတူပီဆိုမှာဖြည့်ရေးလှုပ်ရှားမှုတွေရှိတယ်ဗောနော်ဆက်ကစားဖက်ကလေမင်းတပ်ကတက်လာတဲ့ခါရီးလည်းရှိတယ်ဗောနော်ဒီအထံချတဲ့ဒီဟာတက်ကနေပြီးတော့ဗောနော်လည်းဆိုဒီလည်းမရှိနေနဲ့ပြည်ပြီးတော့မှဆစ်စီပို့ကြဗောနော်ဒါနဲ့မှာတော့ကျွန်တော်တို့ရဲ့ဒီချန်ပီယံတက်ခဲ့ပြီးတော့ရှိတယ်ဗောနော်ဒါနောက်ဆုံ
းမတူပီမြို့နယ်ထဲမှာစစ်အင်အားတွေတိုးချဲ့နေပြီးနယ်မြေရှင်းလင်းမှုတွေလုပ်နေတာမှာရွာသားတွေဖမ်းဆီးခံရပြီးလူခွင့်ရေးချိုးဖောက်မှုတွေထပ်ဖြစ်လာမှာကိုစိုးရိမ်တယ်လို့ချင်းလူခွင့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဇာဥကလင်းကပြောပါတယ
်အခုကျွန်တော်တို့ဆိုရင်ဒါကမြင်းတရနဲ့တက်လာတဲ့တက်အင်းကားလာဖြစ်တဲ့အဲ့ဒီတက်ဒီကအဲ့ဒီနေနေတဲ့တရီမှာသူတို့ဖောက်ရှာမှုခက်လောက်လို့ရှိရင်အခုလိုမြင့်ပြတနာတွေကပိုဆိုးရလာမယ်ဆိုတော့ကျွန်တော်တို့နည်းနည်းဆိုရင်ဒါပေါ့ဖြစ်တဲ့သူတို့ရောက်တဲ့နေရာတိုင်းမှာအဲ့ဒီခရီးတွေတဲ့ဖြစ်ဖြစ်ကျတို့ဖန်ချင်တဲ့လူဖမ်းပြီးတော့မတရားတပ်ဖြတ်မှုကတော့ပြင်းပြင်းနေပါပဲဒီစစ်တပ်အနာတင်းကြီးတဲ့နောက်ပိုင်းမှာဒီလူမျိုးဖမ်းပြီးတော့ချုပ်နှောင်တာကျွန်တော်စဉ်းစားရဆိုလို့ရှိရင်ဦးညာနဲ့ရှိစိတ်ကြော်ပြီးအရက်သားတွေတစ်ချက်တခြားစစ်တပ်တော်လာတဲ့လူတွေတစ်ချက်အားလုံးကျတို့တပ်ဖြတ်တာအယောက်ညာနဲ့ကိုယောက်ရှိပါဘူးကျွန်တော်စဉ်းစားနေရပါလို့
ချင်းလူခွင့်ရေးအဖွဲ့ရဲ့မှတ်တမ်းတွေအရစစ်ကောင်စီတပ်တွေဖမ်းဆီးတပ်ဖြတ်သူတွေထဲမှာအရသားတွေပါဝင်တယ်လို့လက်နက်ကင်ခုခံနေသူတွေလည်းပါဝင်ပါတယ်ဇန်နဝါရီလပထမပတ်တုန်းကလည်းမတူပီမြို့နယ်မှာစစ်ကောင်စီတပ်တွေလမ်းပြအဖြစ်ခေါ်ဆောင်သွားတဲ့ရွာသား10ဦးအသက်ခံခဲ့ရတယ်လို့ချင်းလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်စစ်ကောင်စီပြောခွင့်ရကတော့ရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာမဟုတ်ပဲချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲဖြစ်ပွားလို့ကြာဆုံးသွားတဲ့ CDF အဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်ခင်ဗျာ